တနင်္ဂနွေလောက်ပြည့်ရက်ရေသဘောတူစာချုပ် NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းဒါလက်နက်ကိုင်ဖွဲ့ရင်းနဲ့တွေ့ဆုံဆွေးနွေးသွားဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တန်လှန်တာကိုလက်ခံတဲ့အကြောင်းညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ခေါင်းဆောင်တွေကပြောပါတယ် UNFC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DPN အနေနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးမှာအရင်ကတင်ပြထားတဲ့နိုင်ငံရေးစီရေးဆိုင်ရာအချက်၉ချက်ကိုထပ်ပြီးဆွေးနွေးသွားမယ်လို့လည်းဆိုပါတယ် VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DPR နဲ့သိဆိုမှုနိုင်ငံတော်သားများကပုဂ္ဂိုလ်ထောင်ဆန်းစုကြည်ကနေတရားဝင်ကမ်းလှမ်းလာခဲ့တာပါဒီဖိတ်ကြားချက်ပေါ် UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DPR အနေနဲ့တွေ့ဆုံဖို့လက်ခံတယ်လို့ UNSC ရဲ့ဒုတိယဥက္ကဋ္ဌအနဟန္တာကဒီကနေ့မှပြောဆိုခဲ့ပါတယ
်ဟုတ်တကယ်လို့သူကသိချင်လို့တွေ့မှာပါဒါတော့တက္ကမောင်းကြီးလေကျွန်တော်တို့ကစီးရီကိုလက်မှတ်ထုတ်ဖို့ဆိုတဲ့ကိစ္စမှာဒီကိစ္စကိုကျွန်တော်တို့ NCC ပြည်နယ်အနေနဲ့ပေါ့နော်ဆွေးနွေးလာတာမှာတော့နောက်ဆုံးသဘောတူညီမှုရတော့ထုတ်ဖို့ပါပဲကျွန်တော်တို့ကလည်းဥပဒေမှာလည်းထုတ်ပြီးတော့မှအကြိမ်မှမာနေပေါ့ဗျာအင်းငန်းစင်ကိုဆက်သွားဖို့ပါ
တော်အောင်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်ကိုဖေဖော်ဝါရီလ16ရက်နေ့က UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ထံပေးပို့ထားတာဖြစ်ပြီးနှစ်ဖက်သိဆုံမဲ့ရက်ကိုတော့အတိမပြုနိုင်သေးဘူးလို့ဆိုပါတယ်ဖေဖော်ဝါရီလ20ရက်နေ့နောက်ပိုင်းမှာတော်အောင်ဆန်းစုကြည်နဲ့တွေ့ဆုံသွားမှာဖြစ်ပြီးတစ်ဆက်တည်းမှာငြိမ်းချမ်းရေးကော်မရှင်နဲ့လည်းဆက်လက်တွေ့ဆုံသွားဖို့အစီအစဉ်ထားတယ်လို့သမ္မတရုံးဝန်ကြီးဌာနပြောရေးဆိုခွင့်ဦးစောထေးကပြောပါတယ်တော်အောင်ဆန်းစုကြည်လိုလားတဲ့ NCA လက်မှတ်ရေးဆိုရေးနဲ့ပတ်သက်လို့ UNSC အနေနဲ့နိုင်ငံရေးစည်းရေးဆိုင်ရာအချက်၉ချက်ကိုအစိုးရထံမှဆွေးပြုထားပြီးအဲ့ဒီအချက်တွေကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ဟန်တာကပြောပါတယ်
။သူကတော့လိုလားတဲ့နောက်ထပ်ပြဆွဲရမယ့်အချက်တွေကိုဇာတ်လမ်းတစ်ခုကိုတင်ပြလာတယ်။အဲ့ဒီ၉ချက်ကို PDN နဲ့ NBC နဲ့ဆွေးနွေးနေပါလေ။အဲ့ဒါတွေကဂျင်းရသေးဘူးဗျာ။အဓိကအဖြစ်ကတော့အဖွဲ့ကမှကမ္ဘာသားပဲနဲ့အင်တာနက်နဲ့ကိုင်ဖွဲ့အားလုံးတော်ဝင်ခွင့်ရှိပြီးနိုင်ငံရေးဆွေးနွေးတဲ့နေရာမှာတို့အရင်တော့သဘောတူညီချက်တလို့ပေါ့ကြာပုံပြဆိုင်ပုံပြတည်းလို့တစ်ချက်ကတော့ AMC မှာနိုင်ငံတကာကအစလေတမျိုးပေါ့ဗျာနော်ပါဝင်နိုင်ရေးအဲ့ဒါကိုတို့ပတ်စုနေလေတို့အနေနဲ့ကတော့တရားစီရင်လုပ်ထားပြီမဲ့ပေါ့လေ AMC ခိုင်မှာဖို့ဆိုတဲ့ဟာမှာဒီနိုင်ငံတကာအင်အားစုတစ်ခုကနေပြီးတော့ပါဝင်မှပြီးတော့ခိုင်မှာမယ်လို့တို့ကအဲ့လိုယုံကြည်နေတယ်
DPR ကနေဆွေးပြထားတဲ့ချက်ကိုချက်နဲ့ကတစ်ချက်မှသဘောတူညီမှုမရသေးပဲအစိုးရနဲ့ဆက်လက်ဆွေးနွေးရမယ့်အနေအထားမှာရှိနေတယ်လို့သူကဆိုပါတယ်မြန်မာငင်းချမ်းရေးကော်မရှင်ကနေလမ်းမဲ့မတ်လမှာကျင်းပဖို့ရာထားတဲ့20ရာစုပင်လုံညီလာခံဒုတိယကြိမ်မှာ NCA ပြည်ရလက်မှတ်ရေးသူပြည်အဖွဲ့တွေကတရားခွင့်ရှိတယ်လို့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPCGC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်
သမတော်တခုတည်းမဟုတ်ပါဘူးကျွန်တော်တို့ဒေါ်စားစုကြီးရော UNDP ကြီးဖွဲ့ရောကအကယ်၍ညီလာခံတက်ရှင်နေတဲ့ရှင်ရာလက်မထိုးကြဘူးပေါ့နော်လက်မထိုးပေးဘူးဒါမှမဟုတ်လို့ရှိရင်ထိုးလို့ရှိရင်တော့ဒီလက်မထိုးရတဲ့လူတွေကိုယ်လည်းမရှိပါဆိုတဲ့အတွက်အားလုံးလက်မထိုးတဲ့လူမှသာလင်ဒါညီလာခံတက်ရောက်နိုင်တယ်ဆိုပြီးတော့ဒီဆုံးဖြတ်တာရှိပါတယ်ခင်ဗ
ျ NCA လက်မမရေးထိုးနိုင်သေးတဲ့ UNSC ဖွဲ့တွေအနေနဲ့တကယ်လို့လိလာသူအစ်င့်နဲ့တာဖိတ်ကြားမယ်ဆိုရင်ညီလာခံတက်ရောက်မှာမဟုတ်ဘူးလို့ UNSC ရဲ့ဒုတိယဥက္ကဋ္ဌနန်ဟန်တာကပြောပါတယ်
ညစက်ပြည်ရည်တဲ့ငွေစက်ပုံစိုးတဲ့နေရာမှာသူကလည်းတခြားကိုယ်စားလှယ်တွေနဲ့အတူခွင့်ရရှိမစီရင်တို့တမပါတယ်ကြီးရဆွေးနွေးချင်ရတဲ့ဆိုတဲ့ဥပမာပေါ့နော်ကိုယ့်အမြင်လို့တခြားခွင့်ရတယ်ဆိုတဲ့အားတော့လောရပါတယ်ဒါတော့အရေးကြီးပါတယ်ဒါတော့အရေးကောင်းတဲ့အမြင်နဲ့လို့မြင်တယ်ဒါပေမဲ့ပုံကဘလို့နည်းနဲ့ဖိတ်မလဲဆိုတဲ့ဟာအဲ့ဒီမထိုးရသေးလို့တို့ကိုတမျိုးမျိုးနဲ့ပေါ့ဗျာအစ်မိတ်ပြီးတော့မှအကြမ်းဆိုရင်တို့ကတော့ဒါအမြဲစကားပို့တော့လူသိမ့်မှာပေါ့
လက်ရှိမှာမြန်မာသမ္မတနဲ့စည်ရေးသိမ့်မှာနေတဲ့ကိုကန့်တပ်ဖွဲ့တမ်းပလောင်တပ်ဖွဲ့ရခိုင်သမ္မတတို့ကိုခြံလှမ်းထားမယ်ဆိုရင်တနင်္ဂနွေလုံးအတိုင်းသာဆောင်တဲ့အပြစ်ခတ်ရစည်ရေးလုပ်ငန်းဖြစ်လာနိုင်ပွဲမရှိဘူးလို့သူကဆိုပါတယ်မြန်မာငင်းချမ်းရေးကော်မရှင်နဲ့ UNSC ကိုယ်စားလှယ်ဖွဲ့ DPN တို့တရားဝင်ဆွေးနွေးမှု၃ကြိမ်ပြုလုပ်ထားပေမဲ့လည်းတိုးတက်လာတဲ့အခြေအနေမရှိသေးဘူးလို့တိုင်းနာဖွဲ့ခေါင်းဆောင်တွေကပြောပါတယ်လက်ရှိမှာမြမသမ္မတနဲ့ KIO ကချင်းလွတ်လပ်ရေးဖွဲ့၊ကုကံတပ်ဖွဲ့၊တမ်းပလောင်တပ်ဖွဲ့၊ရခိုင်တပ်မတော်တို့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။ UNSC အနေနဲ့ကတော့အပြစ်ခရစေးရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလက်တွေ့ရကြလှုပ်ဆောင်နိုင်ဖို့မြမသမ္မတအနေနဲ့အတိုင်းအတာဒေသတွေမှာထိုးစစ်ဆင်နေတာကိုရပ်ဆဲပေးဖို့လိုတယ်လို့အဖွဲ့ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ်ခင်ဗျာ
။နိုင်ကွင်းအိမ်ပြောပြခဲ့တာပါရှင်။